အမေရိကန်ပြည်ထောင်စုနဲ့ဗီယက်နမ်နိုင်ငံကြားဒီအလုံးစုံပါဝင်တဲ့မဟာဗျူဟာမြောက်မိဖက်ဆက်ဆံရေးဖြစ်နေတိုးမြင့်လိုက်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတင်းတင်းနေနေမှာတီးပြပြောဆိုပါရယ်ဗီယက်နမ်နိုင်ငံဟာဒီသာတွင်းပြိုင်ဘက်တရုတ်နဲ့လည်းအစစ်မြေတနမန်စီဆက်ဆံမှုထားတဲ့နိုင်ငံဖြစ်ပါတယ်ဒီသူ့အနေနဲ့ခိုင်ခိုင်မာယူဆထားတဲ့အခုလိုမျိုးအလွန်တရာအရေးကြီးတဲ့အချိန်မျိုးမှာဗီယက်နမ်နဲ့အမေရိကန်ဟာအရေးကြီးတဲ့မိဖက်တွေဖြစ်ကြပါတယ်လို့ဗီယက်နမ်မြို့တော်ဟန်နွိုင်းကိုဆဲရောက်လာတဲ့သမ္မတဂျိုးဘိုင်ဒန်ကပြောခဲ့ပါတယ်ဗီယက်နမ်မြို့တော်ကိုရောက်တဲ့အမေရိကန်သမ္မတကိုတောင်းပန်ပြကျူဆူခဲ့ကြသလိုသူရောက်ရှိချိန်မှာပဲသူပါတဲ့ကားတန်းကိုမြို့ကန်ထောင်ပေါင်းများစွာကလည်းထွက်ကြည့်ပါရယ်ဗီယက်နမ်ခေါင်းဆောင်ကြီးဟိုချီမင်းရဲ့စိတ်ဓာတ်နဲ့ဗီယက်နမ်နိုင်ငံဟာအမေရိကန်နဲ့တခြားနိုင်ငံတကာမိတ်ဖက်တွေနဲ့ဆက်ဆံရေးကိုဆက်ပြီးတော့တိုးမြှင့်သွားမယ်လို့ဗီယက်နမ်နိုင်ငံရဲ့အာဏာအကြီးဆုံးကွန်မြူနစ်ပါတီရဲ့ထွေထွေတွေးမှုဖြစ်တဲ့ Nguyen Phu Trong ကပြောပါရယ်ဗီယက်နမ်ဟာမိတ်ဆွေနိုင်ငံစိတ်ချရတဲ့မိတ်ဖက်ဖြစ်သလိုပဲနိုင်ငံတကာအတိုင်းအဝန်းမှာတာဝန်ယူမှုရှိတဲ့နိုင်ငံလည်းဖြစ်တယ်လို့သူကပြောပါရယ်အမေရိကန်ပြည်တော်စုဟာပစိဖိတ်ဒေသတိုင်းပြည်တစ်ခုဖြစ်တယ်လို့ပဲဒီဒေသကနေပြီးတော့ဘဲမထွက်သွားစရာမရှိဘူးလို့သမ္မတဘိုင်ဒန်ကပြောဆိုပြီးတော့အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးခိုင်မြဲဖို့တိုးမြှင့်ဆောင်ရွက်လာပါတယ်။တရုတ်စီးပွားရေးနှုတ်ကွေးမှုသမ္မတရှီကျင်းပင်ရဲ့အာဏာချုပ်ကိုင်မှုတွေကြီးမားလာတဲ့အချိန်မှာပဲဗီယက်နမ်နဲ့ကမ္ဘောဒီးယားအပါအဝင်ဒေသတွင်းနိုင်ငံတွေကိုအမေရိကန်အဝင်းဝိုင်းတွေကိုပို့ပြီးတော့ထည့်သွင်းနိုင်ဖို့အမေရိကန်ဆူရဘက်ကသုံးသပ်ရှုမြင်ကြိုးပမ်းလာပါတယ်။